COVID-19 အတည်ပြုလူနာစေယုံစင်ကွင်းနဲ့အသွားလာကန်သက်ခဏရသူတွေအပေါ်ချမှတ်ထားတဲ့သတ်မှတ်ချက်တွေကိုပြောင်းလဲလိုက်ပြီးတော့မဲဆွယ်စည်းရုံးရေးကာလမှာပြည်သူတွေရောဂါကာကွယ်ရေးစီမင်းတွေဆက်ပြီးလိုက်နာဖို့ကျန်းမာရေးဌာနတာဝန်ရှိသူတွေကတတိပေးထားတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မကတော့စုစုပါပြည်ရင်းပိုးရိပ်လူနာတွေနဲ့ယောဂတန်တရားကြောင့်အသွာလာကန်သက်ခံထားရသူတွေပေါ်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကချမှတ်ထားတဲ့အချက်တွေကိုဒီကနေ့ကစပြီးပြောင်းလဲပြင်ဆင်လိုက်ပါတယ်။သတ်မှတ်နေရာတွေမှာအသွာလာကန်သက်ခံထားရသူတွေကိုအရင်ကရက်သက်တစ်ပတ်သုံးပတ်တာကာလသတ်မှတ်ထားပြီးအခုတော့14ရက်တာကာလအဖြစ်ကွာရန်တင်းကာလကိုသတ်မှတ်လိုက်တာပါ။အဲဒါအပြင်ယောဂဘူးရှိလို့ဆေးရုံတရသူတွေကိုကိုဗစ် -19 နဲ့ကတဲ့နှစ်ကြိမ်ဆက်တိုက်ပြမှာဆေးရုံကဆင်ခွင့်ရတဲ့အချိန်လေးကနေအခုခါမှာတော့ယောဂလက္ခဏာပေါ်မူတည်ပြီးဆေးရုံဆင်ရတဲ့အဆင့်ကိုပြောင်းလဲလိုက်တဲ့အကြောင်းဗဟုကူးစက်ယောဂတိုက်ဖြတ်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးကပြောပါတယ်
။ negative နှစ်ကြိမ်ကျတိုက်ဖြစ်တဲ့အထိရဖို့အတွက်ရက်90ကျော်ကြာတဲ့အချိန်လေးထိရှိပါတယ်။တချို့လည်းရက်80ကျော်ကြာပါတယ်။အဲဒါဆိုတော့အခါကျတော့မလိုအပ်ဘဲနဲ့သူတို့တွေဟာဆေးရုံကအကြာကြီးနေရပြီးတော့အခါကျတော့သူ့ရဲ့နော်ဒီစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေလည်းရှိနိုင်တယ်။သူဆေးရုံမှာအကြာကြီးနေရတဲ့မိသားစုတွေကလည်းတာဝန်ပိုကြီးတယ်၊မိသားစုတွေလည်းပင်ပန်းဆင်ရဲတယ်။ပြီးလို့ရှိရင်ဒီလူနာကိုစောင့်ချက်ကြည့်ရှုနေရတဲ့ကျန်းမာရေးဝန်ထမ်းတွေအတွက်လည်းဝန်တော့ဝန်ပိုပိုဖြစ်တယ်။သူတို့တွေဒီလိုမျိုးကြည့်နေရတဲ့အကြောင်းမို့တစ်ချက်တကယ်လိုအပ်တဲ့လူနာတွေကိုအချိန်ပေးနိုင်မှုပါဆိုလို့ရှိရင်အကန့်အသတ်ရှိတယ်။
အခုလိုပြောင်းလဲလိုက်တာဟာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့လမ်းညွှန်ချက်အတိုင်းဖြစ်ပြီးတော့နိုင်ငံတကာမှာလည်းလူနာတွေကိုဆေးရုံကဆင်းဝင်ပေးတဲ့ပုံစံပြောင်းလဲနေကြပြီလို့ဒေါက်တာခင်ခင်ကြီးကဆက်ပြောပါတယ်။ဒါပေမဲ့လည်း WHO ရဲ့ guideline ထဲမှာတော့ယောဂလက္ခဏာသက်သာသူတွေကိုဆေးရုံမှာနောက်ထပ်3ရက်စောင့်ကြည့်ပြီးမှဆင်းဝင်ပေးတာဖြစ်ပေမဲ့မြန်မာနိုင်ငံမှာတော့ပိုပြီးစိတ်ချရအောင်စောင့်ကြည့်ရကိုတရက်တိုးထားတယ်လို့ဆိုပါတယ်။အဲဒါကြောင့်ပိုးရီလူနာတွေအနေနဲ့ဆေးရုံမှာအနည်းဆုံး14ရက်တာစောင့်ချက်ကုသမှုခံယူရမှာဖြစ်တယ်လို့သိရပါတယ်။ကိုဗစ်ကာယောဂါအတွက်ပြည်သူတွေလိုက်နာရမယ့်အချက်အထဲမှာတဦးနဲ့တဦးခက်ခွခွာနေရမယ်ဆိုတာနဲ့လူစုလူဝေးရှိတဲ့နေရာတွေကိုရှောင်ကျဉ်နိုင်မှုကလည်းဒီယောဂါထိန်းချုပ်ကာကွယ်ရမှာအရေးအကြီးဆုံးအချက်တွေဖြစ်နေပါတယ်။ဒါတွေကြောင့်လာမယ့်ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးကာလအစမှာပြည်သူအားလုံးလိုက်နာရမယ့်ယောဂါကာကွယ်ရေးညွှန်ကြားချက်တွေကိုဆက်ပြီးဆောင်ရွက်ဖို့ဒေါက်တာခင်ခင်ကြီးကတိုက်တွန်းထားပါတယ်
။ဒီ election မှာမဲပေးမဲ့သူတွေဒီလိုမဲဆွယ်စည်းရုံးကိစ္စရပ်တွေအကြောင်းပြည်သူလူထုယောဂါကူဆက်မှုမဖြစ်ပေါ်စေဖို့ဒါကျမတို့စိတ်ထဲမှာအဓိကတာဂက်ထားပါတယ်ဒါအပြင်เนาะဒီမဲပေးတဲ့အခါမှာလည်းစိတ်ချလုံခြုံစွာနဲ့အန်တီအကင်းစွာမဲပေးနိုင်ဖို့အတွက်ရည်ရွယ်ပါတယ်အကျော်ပြောမယ်ဆိုလို့ရှိရင်တော့မဲဆွယ်စည်းရုံးတဲ့အခါမှာသတ်မှတ်ထားတဲ့စီကံချက်တွေအတိုင်းပဲပြည်သူလူထုရဲ့လိုက်နာဖို့လိုပါတယ်နောက်တစ်ခါတက်နိုင်လို့ရှိရင်တော့လူစုလူဝေးပေါ့เนาะဒီမှာမသွားတာအကောင်းဆုံးပါပဲကိုအားပေးခြင်းနဲ့ပါတီကိုအားပေးခြင်းနဲ့သူ့ကိုကျမတို့ဒီရနေပြီးတော့ဟိုပေါ့เนาะဒီနေ့ပြီးဆိုရင် online media တစ်ဆင့်လည်းအားပေးလို့ရနေပါတယ်အဲ့ဒါဆိုတဲ့အခါကျလူကြားထဲမှာသွားမှရလို့မဟုတ်ပါဘူးသူတရားပြဆိုလို့ချင်းကိုယ့်ကိုကုဆတ်နိုင်မယ်အခွင့်အလမ်းကတော့ပြည်သူထဲမှာလို့ဆိုလဲသွားပြီဆိုလို့ချင်းတော့ကုဆတ်နိုင်မယ်အခွင့်အလမ်းကတော့အများပါတယ
်ကိုဗစ်ကာယောဂါပြည်ရင်းကုဆတ်မှုစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာဘလို့ဝက်ဖဲအိမ်ပြင်မထွက်ဖို့ကိုသတ်မှတ်ထားပြီးတဲ့နောက်ကုဆတ်နှုံတိုးလာတဲ့ရန်ကုန်တိုင်းအတွင်းကမြို့နယ်ခုနှစ်ခုမှာလည်းအပြင်ထွက်ခွင့်ကန့်သတ်ချက်တွေကိုချမှတ်ထားပါတယ်အဲ့ဒါအပြင်ပြည်နယ်နဲ့တိုင်းအသီးသီးမှာကယောဂထိန်ချုပ်ကာကွယ်ရေးအတွက်စီကံချက်တွေချမှတ်ထားပြီးမလိုက်နာသူတွေကိုလည်းတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့အရေးယူတာတွေရှိလာပါတယ်။အစိုးရရုံးတွေအခြေဆိုင်ရာနေပြည်တော်မှာလည်းဌာနဆိုင်ရာဝန်ထမ်းတွေကိုတဝက်တက်တဝက်နာယုံတက်စနစ်ကိုလာမဲ့ပုံတပ်ဦးနေမှာပြန်လည်စတင်မှုဗဟိုကော်မတီကညွှန်ကြားထားတယ်လို့သိရပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။